ယောပတမကအီယူမူဝါဒအရေးအခြေခံနဲ့တရုတ်ထိပ်တန်းတန်တမန်တို့အွန်လိုင်းဆွေးနွေးပွဲမှာမြန်မာအရေးကိုလည်းထပ်သွင်းဆွေးနွေးကြပါတယ်။အီယူမူဝါဒအရေးအခြေခံဂျိုးဆက်ဘော်ရနဲ့တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီတို့အင်္ဂါနေ့ဗီယူဝတ်ဆင်တွေ့ဆုံရမှာဆက်အနာသိမ့်ပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျပ်သွေးပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးတာလီဘန်နဲ့တိုက်ပတ်လိုက်တဲ့အာဖဂန်နစ္စတန်နိုင်ငံအရေးနဲ့အင်ဒိုပစိဖိတ်ဒေသအရေးစရီအပါအဝင်နိုင်ငံတကာနဲ့ဒေသရင်းကိစ္စတွေကိုဆွေးနွေးတဲ့အကြောင်း EU ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါမြန်မာအရေးနဲ့ပတ်သက်လို့ EU ရောတရုတ်နိုင်ငံကပါစိုးရိမ်မှုတွေရှိတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကဆင်အနာသိမ့်ပြီးနောက်ဆက်တွဲနိုင်ငံရေးလူခွင့်ရင်းနဲ့မတိမငြိမ်းအခြေအနေတွေပေါ်ပေါက်နေတာကြောင့်ဒေသရင်းကိုပါရက်ကတ်လာမှာကိုနိုင်ငံတကာနဲ့ဒေသရင်းနိုင်ငံတွေကြားမှာစိုးရိမ်မှုတွေဖြစ်ပေါ်နေတာပါမြန်မာနိုင်ငံအခြေအနေကို800ရှာနိုင်ငံများအသင်းအာဆီယံကဥဆောင်ဖြည့်ရှင်းမှုလဲ EU နဲ့တရုတ်နိုင်ငံပါဝင်နိုင်ငံကအတိုင်းဝန်းကအပြင်းနေပါတယ်။ဒါပေမဲ့လည်းစစ်နာသိမ့်ပြီးရှစ်လလောက်ရှိလာတဲ့အချိန်ထိနိုင်ငံရေးတင်းမာမှုတွေနဲ့လက်နက်ကန်ပြပကတ်တွေဆက်လက်ပေါ်ပေါက်နေတာကြောင့်ပုံစံသစ်နဲ့ချင်းကပ်ဖြစ်ရှင်းကြဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုကိုယ်စားတော်မန်အင်ဒရူးစ်ကလည်းမချခင်ရင်တော့ပဲတိုက်တွန်းထားပါတယ်။